မရိကန်သမ္မတဒေါ်နယ်ထရမ်ကွန်ဂရက်စ်တက်တော်မှာပထမဆုံးအကြိမ်ပြောကြားမဲ့မင်းငုံးမှာစစ်မှန်တဲ့လူလူတွေစစ်မှန်တဲ့ပြဿနာတွေကိုဖြေရှင်းပေးမဲ့ကိစ္စတွေအခိုင်အမာပြောကြားမှာဖြစ်ကြောင်းသမ္မတအင်ဒီရောတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်။ကွန်ကြီးလာတော့မယ်ဆိုတော့သမ္မတအနေနဲ့အတိပေးလိုတဲ့အကြောင်းအစိုးရအစ်မြင့်ရရှိသူကအင်ဒီရောမှာသတင်းတောက်တွေကိုတင်းနာနေနောက်ပိုင်းကပြောကြားခဲ့တာပါ။ဝါရှင်တန်စံတော်ချိန်အင်္ဂါနေ့ည9:00အချိန်မှာလွတ်တော်နေရာကကိုယ်စားရေးရှိမှပြောကြားမဲ့မင်းငုံးကတော့အမေရိကန်စစ်တပ်ကိုပြန်လည်စမ်းသစ်ခြင်းလို့ခေါင်းစဉ်ပေးထားပြီးစီးပွားရေးခွင့်လန်းနေတဲ့အမေရိကန်လူထုကိုအကာအကွယ်ပေးကိစ္စတွေအဓိကပေါ်မှာဖြစ်ကြောင်းလည်းအမည်ဖော်လို့သူအစိုးရအစ်မြင့်ရရှိကပြောဆိုခဲ့ပါတယ်။နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်တာတချို့လည်းပေါ်မှာဖြစ်ပေမဲ့နိုင်ငံတွေကိုအထူးကြည်ညွှန်းပြောဆိုလိမ့်မယ်လို့မျှော်လင့်မထားဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နဲ့ဂျပန်နိုင်ငံတို့ကအထူးကဥဆောင်ပြီးအမေရိကန်ကွန်ဂရက်စ်တော်ကအတိမပြုပါသေးတဲ့နိုင်ငံပေါင်း17နိုင်ငံပေါင်းနဲ့ပစိဖိတ်ရဲဝန်နိုင်ငံများကုန်သွယ်ရေးသဘောတူညီချက်ကနေထွက်ရတဲ့အကြောင်းရင်းကိုရှင်းပြလိုက်မယ်လို့လည်းအမေရိကန်ဆိုတဲ့တာဝန်ရှိသူတွေကပြောဆိုထားပါတယ်။လွတ်တော်နေရာပေါင်းရှင်းမှောက်မိန်ငုံးတစ်ခုလုံးအနေနဲ့ကတော့တိုင်းပြည်အတွက်အကောင်းမြင်ရှိရှိပြောကြားသွားမှာဖြစ်တဲ့အကြောင်းလဲအင်ဂျီရောပြောရပုဂ္ဂိုလ်ရှောင်းစပိုက်စာကအစောပိုင်းရှင်းပါရင်အင်ဂျီရောသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။တိုက်ခန့်ဒီမိုကရက်ပြပောင်းလွတ်တော်ကိုယ်စားလှယ်အနေနဲ့သမရမင်းငုံးပေါ်လှည့်လည်လည်အားပေးလိုက်မယ်လို့ညွှန်ရင်းကြောင်းလဲပြောခွင့်ရသူစပိုက်ဆာကပြောဆိုခဲ့ပါတယ်။မင်းငုံးမှာတော့လူဝင်မှုကြီးကြပ်ရေးစီစဉ်နဲ့ပတ်သက်လို့တော်တော်များများကြားလိုက်မယ်လို့လည်းပြောဆိုခဲ့ပါတယ်။